ချင်းမင်းနိုင်ငံမှာစော်ရီဦးဆောင်တဲ့မြန်မာတပ်ဖွဲ့ရဲ့လက်တလို့လှေချောင်းထိုးစစ်ကြောင်းစေတဲမှာဖြတ်သွားတဲ့ကြောင်းသားလေးတွေပါတဲ့ဘတ်စကာဒဇင်းကိုထိမှန်ပြီးကလေးလေးကျပါဝင်လူပေါင်း50ဦးတေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာအမေရိကန်လုတ်စစ်လက်နက်တွေအသုံးပြုခဲ့တယ်လို့လက်နက်အရေးကျွမ်းကျင်သူတွေကကိုကာပြီး CNN သတင်းဌာနကပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးရယူထားတဲ့တပ်ပုံတွေထဲမှာတွေ့ရတဲ့ခြွန်ထက်တဲ့ပစ္စည်းအပိုင်းစားတစ်ခုကိုကြည့်ပြီးတော့လက်နက်အရေးကျွမ်းကျင်သူတွေကအဲ့ဒီလိုပြောဆိုကြောင်း CNN သတင်းဌာနကမနေ့တောက်ကြနေမှာပြောဆိုသွားတာပါအဲ့ဒီလေးကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်50ချောက်အပါဝင်လူပေါင်း86ဦးရိုးလဲထိခိုက်ဒဏ်ရာရသွားခဲ့ပါတယ်စော်ဒီဦးဆောင်တဲ့မြန်မာတပ်ခွင့်ပြောခွင့်ရသူကတော့အဲ့ဒီလေးကြောင်းတိုက်ခိုက်မှုကစေးတဲ့ကဟူသီတပုံတွေကိုပြစ်မှတ်ထားကြတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့ကန့်ညီမှုရှိတယ်လို့တိလအစောပိုင်းမှာပြောဆိုထား